ဟုတ်ကဲ့တမတော်ကြီးဒေါက်တာမင်းစိုးခင်ဗျာကျွန်တော်တို့ဒီ microbiome လို့ခေါ်တဲ့ဒီလူရဲ့ဥထဲမှာပေါ့နော်ကျန်းမာရေးအတွက်အထောက်အကူပြုတဲ့ပိုးမွှားလေးတွေကြောင့်ဒီနေ့ပြောမှာပါဆရာကြီးအဲ့ဒီခါကျတော့ဒီ microbiome ပိုးလေးတွေကခန္ဓာကိုယ်ထဲမှာဘယ်လိုသဘောသဘာဝရှိလဲဆရာ
သူကခန္ဓာကိုယ်ထဲမှာအထူးသဖြင့်တော့အစာအိမ်နဲ့ဥလမ်းကြောင်းပေါ့ဥလမ်းကြောင်းမှာတော့အဓိကပါဥမာကြီးမှာပေါ့အဲ့မှာဆိုလို့ရှိရင် microbiome ဆိုတာကျတော့လူနဲ့သူအထောက်အကူပြုတဲ့ပိုးမွှားလေးတွေပေါ့အဲ့မှာဆိုလို့ရှိရင်အဓိကတော့ bacteria ဆန္ဒလည်းရှိပါပဲဟို fungus တို့ virus တို့ဒါပေမဲ့အဓိကတော့ bacteria အဲ့ဒီ bacteria တွေနေတဲ့ပေါင်းရင်းကျင်လို့ microbiome လို့ခေါ်တာဖြစ်ပါတယ်အဲ့တော့ဒီမွေးကမွေးကစားကလေးမှဆိုရင်သူ့ရဲ့ဥကဒါ bacteria ပိုးမှမပါဘဲနဲ့တော့မွေးဖွားလာဒါမှမဟုတ်လည်းပဲသူကအစားတောက်စားတာနေစပြီးတဲ့အခါကျလို့ရှိရင်အဲ့ဒီဥထဲမှာ bacteria ပိုးလေးတွေပေါက်ဖွားလာကြတယ်အဲ့ bacteria ပိုးလေးတွေဟာလူရောဂါဖြစ်စီတာမဟုတ်ဖ ೇನೆ လူနဲ့စင်ပါဟုတ်စစ်လို့ခေါ်တာပေါ့အတူတကွရှင်သွေးတွေထိုင်ပြီးတဲ့အခါကျရင်သူကလည်းသူ့ရဲ့ရှင်သွေးမှုကိုထောက်ကူပြုတယ်သူကလည်းပဲလူရဲ့ metabolism လို့ခေါ်တဲ့ဇီဝဖြစ်စဉ်တွေကိုထောက်ကူပြုတဲ့အဲဒီလူအကျိုးပြုတဲ့ bacteria တွေပိုးတွေရှိတဲ့ပတ်ဝန်းကျင်ကို microbiome လို့ခေါ်တာဖြစ်ပါတယ
်ဟုတ်ကဲ့ဆရာကြီးဒီ microbiome တွေကလူနဲ့ဒီအပြန်အလှန်ပေါ့နော်ဟိုတူကိုတူအထောက်ကူပြုနေတဲ့သဘောရှိတာပါဆရာကြီးအဲ့တော့ဒီ microbiome လေးတွေကဘယ်လိုအနေထားမှာရောကြသွားနိုင်လေပျက်စီးသွားနိုင်လေဆရာကြီ
းဘယ်လိုခံမျိုးမှာပျက်စီးသွားနိုင်လေဆိုလို့ရှိရင်တော့အဓိကတော့သူ့ကိုရှင်သန်မှုမဖြစ်စေတဲ့အနေအထားမျိုးပေါ့ဥပမာဖြင့် antibiotics လို့ခေါ်တဲ့ပဋိသီဝစေတောက်လိုက်တဲ့ခါကျရင်ဒီသူ့ကိုအနေဖြစ်စေတဲ့ပိုးမွှားလေးတွေတည်စေသလိုပဲလူအချို့ကြီးတွေပိုးမွှားလေးလည်းလိုက်ပြီးတော့တည်သွားနိုင်မှာဒါတစ်ချက်ပေါ့ဒုတိယချက်ကကျတော့သူ့ရဲ့ရှင်သန်မှုကိုထောက်ကူပြုတဲ့ prebiotics လို့ခေါ်တဲ့အစာအဟာရတွေအဲ့ဒါကအဓိကအဖြစ်တော့သီးသီးနှိမ့်တဲ့ fiber တွေတဲ့မှာပါလိရှိပါအဲ့တော့အတီးရဲ့အတီးနဲ့စားပြီးနေတဲ့လူတွေမှာဆိုလို့ရှိရင်လည်းဒီဥထဲမှာရှိတဲ့လူအကျိုးကြီးတဲ့ပုံမှန်လေးစင်တန်မှုကိုထိခိုက်စေ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုမျိုးဒီ microbiome ဆိုတာနော်ပုံမှန်လေးတွေနေသွားလို့ရှိရင်ဘလို့ယောဂါမျိုးတွေဖြစ်ဖို့အလားအလာများလဲဆရာအန္တရာယ်ရှိလဲပေါ့နော
်အဓိကတော့တရားလိရှိတာကတော့အဲ့ဒီပေါ့ antibiotics induced colitis လို့ခေါ်တာပေါ့ဒီမှာအကြောင်းမျိုးမျိုးကြောင့်ပဋိသီဝတွေတောက်တယ်ဆိုလို့ရှိရင်ဒီလိုကြောင့်ဖြစ်တဲ့ပဋိသီဝတွေဟိုကနေတော့ဖြစ်ပြီးသွားတယ်တစ်ခါကျလို့ရှိရင်ကိုယ်တော့တဲ့ပဋိသီဝတွေကိုခန္ဓာရင်းရှိပြီးတော့လိုအပ်နေဖြစ်နေတဲ့ပဋိသီဝတွေပမာဏများပြားလာအဲ့ဒီပဋိသီဝအကျဉ်းများတော့ clostridium difficile လို့ခေါ်တာပေါ့နော်အဲ့ဒီ clostridium difficile တွေများလာတဲ့အခါကျရင်ဥကရောင်လာမယ်အပြည့်အခါကျလို့ရှိရင်ဥကဆောင်တဲ့အခါကျတော့ရှင်အမဝင်းထဲမှာပြိပါရံလို့ဖြစ်တတ်တယ်ဒီလိုရှင်ဒီထဲရောက်တဲ့အခါကျဥပပိတ်တတ်တယ်ပြီးတော့အဲ clostridium difficile ကိုလည်းပေါ်ပါပြီးတဲ့အခါကျတော့ရှင်ဟိုစပီစီလို့ခေါ်တဲ့ပြည့်စစ်တဲ့ဒီကံမျိုးတွေဖြစ်တတ်တယ
်ဟုတ်ကဲ့ဆရာ
ဒါတော့အပြင်းထန်ဆုံးကိုပြောတာပေါ့နော်ဒါမျိုးလည်းပဲတချို့ဒီလိုပြောဒီဘာပြီးတော့တာနေမဟုတ်ဖ ೇನೆ အကြောင်းမျိုးကြောင့်ခုနအဲ့ဘာအစာနည်းတဲ့လူတွေဒီနည်းအစာနည်းတဲ့လူတွေမှာဆိုလို့ရှိရင်တော့အဲ့ဒီလူကျုပ်တဲ့ပဋိကရိယာလေးတွေနေပါလို့ရှိရင်အဲ့လိုလူတွေမှာ irritable bowel syndrome လို့ခေါ်တဲ့ဒီဥရဲ့လုံလောက်ဆောင်တာကြီးထိခိုက်စေတဲ့နေသားမျိုးတွေဖြစ်တတ်တယ်။နောက်ပြီးတဲ့အခါကျတော့စီဂျူတို့နောက်ပြီးတချို့ကင်ဆာတွေအဲ့လိုမျိုးဖြစ်တတ်တယ်လို့လည်းသုတေသနပြုလုပ်ထားရလို့ရှိပါတယ
်။ဟုတ်ကဲ့ဆရာအဲ့တော့အဓိကတော့
ဒီခိုက်ကပွားပွားပေါ်တော့ဒီပြည့်ပြည့်ချင်းကဖြစ်တာလို့အပြည့်အစားအစားဆုံးစစ်အစားနဲ့မတည့်တာတို့ဖြစ်တယ်လို့ဆို
ပါဟုတ်ကဲ့ဆရာအဲ့တော့ဒီဝင်းနဲ့အဓိကပတ်သက်တဲ့ယောဂါတွေဖြစ်တာပေါ့ဆရာနော်အဲ့ဒါအပြင်ဆရာကြီးတခြားရောစုံရတဲ့အနေအထားတွေရောရှိသေးလားဆရာဒီ microbiome စင်နည်းသွားလို့ရှင်ပေါ့နော
်အဲ့ဒါဒီလူအကျိုးပြုတဲ့ bacteria တွေဒါဘာကိုအထောက်အကူပြုလဲဆိုရင်ဒီကိုယ်ခန္ဓာထဲမှာစားတဲ့အစာတွေကနေပြီးတော့ vitamin K တို့ vitamin B12 တို့ကိုအဲ့ပုံမှန်လေးထုတ်လုပ်ပေးတယ်လို့ဆိုပါဆိုရကားကြောင့်ဒီပုံမှန်လေးတွေမရှိတော့ဘူးလို့ရှင်ဗီတာမင်ကီထုတ်လို့မရပါတယ်ဆိုရင်ဗီတာမင်ကီကသတိခဲတဲ့နေရာမှာအထောက်အကူပြုအခါကြလို့ရှင်တော့ဒဏ်ရာတွေပါပြီးဖြစ်တဲ့အခါကျရင်ဒီမတိတ်တမ်းမျိုးဖြစ်နိုင်တယ်လို့ဆိုတာပေါ့အဲတော့ဗီတာမင် B12 ထုတ်တဲ့နေရာမှာလည်းသူကထုတ်ပြီးတယ်ဆိုတော့ဗီတာမင် B12 ကအဲ့အကောင်လေးတွေမရှိတော့ဘူးဆိုရင်ထုတ်မှုခဲ့တဲ့ဆိုရင်တော့စိတ်ကလေးတွေအနည်းငယ်လို့ခေါ်တယ်တွေ့ရနေတဲ့ကြောက်တာဖြစ်စေ
ဟုတ်ကဲ့ဆရာကြီးဒီ microbiome ပိုးတွေကတော့ဥထဲမှာဒီလူရဲ့ကျန်းမာရေးကိုအထောက်အကူပြုတာဖြစ်တဲ့အတွက်ဒီဆရာကကပြောတဲ့ prebiotics ပါဆရာနော်ဒီဟင်းသီးဟင်းရဲ့အသီးအနှံတွေ fiber တွေ အဲ့အရာတွေနဲ့ပတ်သက်လို့ဆရာကြီးအသေးစိတ်လေးဘာတွေကိုအဓိကစာပေးတယ်လဲဒါတွေစတာနည်းရင်ခုနကမိုက်ခရိုဘိုင်ယုံးစာရှင်သန်မှုညော့သွားနိုင်တာ哦အဲ့တော့ဘလို့ဟာမျိုးတွေကိုအဓိကပေါ့နော်အသေးစိတ်ပို့စားတယ်လဲဆိုတာကိုအကြံပေးလို့ရမှာဆရာ
တို့တော့ဒီနည်းနည်းနဲ့ဒီဒီလို့ပြောတာပေါ့နော်အဲ့ဒီမှာဆိုလို့ရှိရင်တော့အထူးသတိပြုပြောတာကတော့ကျွတ်တုံဖြူလို့ကျွတ်တုံမီလို့ပြောလို့ပြောသည်ကျွတ်တုံဟောဆံလို့ဆရာမျိုးတွေဒီကကတော့ဒီကတိရကျောင်းဦးနေပေါ့ဖောက်ထားတဲ့နှုတ်အချင်းလောက်ထားတဲ့အတွင်းတွေပေါ့ဒါပေမဲ့ကင်းချီလို
့ဟုတ်ကဲ့ဒီမုံညင်းချင်ပါဆရာနော
်ဆက်ပါတယ်မဟုတ်အဲ့လိုစားတဲ့အခါကျလို့ရှိရင်တော့ဒီလူအချင်းကြီးတွေကတိရလေးတွေ
ဟုတ်ကဲ့ဆရာရင်အခုလို့ဒီအစားအသောက်စားပေးတာပြင်ပေါ့နော်တကယ်လို့များမိုက်ခရိုဘိုင်ယုံးစေဒီနည်းသွားတယ်ဆိုတော့အထောက်ထားတယ်ရှိရင်ပြန်ဖြည့်ပေးနိုင်တဲ့အနေထားရောကုသမှုပါရှိလားဆရာ
ကုသမှုတွေနည်းနည်းဆိုတော့သူသေသနာလုံးဆိုင်ပဲရှိပါသေးတယ်ဒါမှမဟုတ်လည်းအခုသူသေသနာအပြည့်အထည်ရနေပြီးတော့ကျွန်တော်တို့လက်ခံထားတဲ့ဟာတွေအတစ်ချက်ကဥပမာဝင်သွားတယ်ဝင်သွားတဲ့အခါကျလို့ရှိရင်အခုလိုပရိုဘိုင်ယိုတစ်လို့ခေါ်တယ်ပေါ့နော်ဆက်တူပက်ဆလက်တွေပါတယ်ဘာလို့ဖလောမှာတက်လိုက်အဲ့ဘယ်ဘောမှာဘာလဲဆိုတော့ကတူပစ္စလတ်ကိုလည်းဘူးသူကြီးတဲ့ပတိရရတာအဲ့လိုဆက်လိုက်တဲ့အခါကျလို့ရှိရင်သူကဒီယောဂဖြစ်စီတဲ့ဝင်းရှောစီတဲ့ပုံမှားတွေအစားအစာတွေကိုတွန်းနေပေါ့လှုပ်ပြီးတော့စားလိုက်စားလိုက်တဲ့အခါကျလို့ရှိရင်ဝင်းယောဂကတက်တာစီလို့ဆိုတော့ဒါကြောင့်မို့အခုလောဆယ်ကျွန်တော်လက်ခံထားတဲ့ကုသမှုတုံးမှာဒီလိုဝင်းသွားတဲ့အခါမျိုးမှာဆိုလို့ရှိရင်ဘယ်လို flow ကိုပြီးဒါတော့
ဆက်ခံထားတဲ့ဟာမျိုးပေါ့ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ